ထိုင်းနိုင်ငံနေဆန်ဒီတောအုပ်ထဲကနေလူမောင်ခိုးကူးခံသူတွေလို့ယူဆသူတွေရဲ့ရုပ်လောင်24လောင်းကိုရှာတွေ့ခဲ့တယ်လို့မလေးရှားရဲကဒီကနေ့မှပြောဆိုပါရယ်လွန်ခဲ့တဲ့မေလတုန်းကတော့ရုပ်လောင်းတွေမြုပ်နှံထားတဲ့139နေရာကိုမလေးရှားနိုင်ငံမြောက်ပိုင်းဖာလစ်ဒေတာအတွင်းကစွန့်ပစ်ထားတဲ့တော်ရင်စခန်းတွေမှာရှာတွေ့ခဲ့တာလို့အာဏာပိုင်တွေကပြောပါရယ်ထိုင်းနိုင်ငံအနီးကဒီလူသူအယောက်ပေါက်နေတဲ့နေရာကိုတထောင်နာစခန်းအဖြစ်လူမောင်ခိုးကူးသူတွေကအသုံးပြုခဲ့တာပါအဲ့ဒီတိုက်ဆုံသူတွေကအများစုကမြန်မာနိုင်ငံကထွက်ပြေးလာတယ်လို့ပြောတဲ့ရိုဟင်ဂျာတွေဒါမှမဟုတ်ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်ပါတယ်ဒီကနေ့ထုတ်ပြန်လိုက်တဲ့အာရာဘိုင်ရဲ့ကြေညာချက်ထဲမှာလွန်ခဲ့တဲ့အပတ်အတွင်းကရုပ်လောင်း24လောင်းကိုရှာတွေ့တာဖြစ်ပြီးအခုအစောပိုင်းကလည်း106လောင်းကိုရှာတွေ့ထားတယ်လို့ဆိုပါတယ်အခုခါမှာတော့ရုပ်လောင်းတွေကိုခွဲစိတ်စစ်ဆေးဖို့အတွက်ပို့ဆောင်ထားပေမဲ့တခြားအသေးစိတ်ကိုဖော်ပြတာမျိုးတော့မရှိပါဘူးအခုလိုရုပ်လောင်းတွေကိုရှာဖွေတွေ့ရှိရကနေလူမောင်ကိုကူးနေတဲ့ကွန်ရက်တရဲ့စကန်တွေကိုရှာဖွေနိုင်ခဲ့ပါတယ်မရေမတွက်နိုင်တဲ့ရွှေပြောင်းဝင်ရောက်သူတွေကိုလူမောင်ခိုးကူးသူတွေကအဲ့ဒီစကန်တွေမှာပြန်ပြီးဆွဲထင်းထင်းထားပြီးသူတို့မွေးရမြေမှာခြံခဲ့တဲ့တခြားမိသားစုဝင်တွေစီကနေပြန်ပေးငွေရမှသာသူတို့အလိုရှိတဲ့မလေးရှားလိုနိုင်ငံမျိုးအပါအဝင်အင်ဒိုနီးရှားစတဲ့နိုင်ငံတွေကိုဆက်လက်သွားနိုင်တယ်လို့ဆိုပါတယ်အခုလိုလူမောင်ခိုးကူးတဲ့ကိစ္စတွေနဲ့ပတ်သက်ပြီးမလေးရှားအာရာဘိုင်တွေကမျက်ကွယ်ပြုနေတယ်လို့လူခွင်လှူရှားသူတွေရဲ့ဝေဖန်မှုတွေကြဲကြဲလောင်လောင်ထွက်ပေါ်လာခဲ့ပေမဲ့မလေးရှားအစိုးရကတော့ဒီကိစ္စနဲ့ပတ်သက်လို့ညှင်းဆိုထားပြီးလူကုန်ကူးမှုတိုက်ဖျက်ရေးပြင်းပြင်းထန်ထန်ဆောင်ရွက်သွားမယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ